တရုတ်နိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုလှိုင်းမြင့်တက်နေတဲ့အပေါ်နိုင်ငံတကာကစိုးရိမ်နေကြစင်မှာပဲမြောက်ကိုရီးယားနိုင်ငံကတော့သူ့ရဲ့အနီးကပ်ဆုံးမဟာမိတ်တရုတ်နိုင်ငံကဝင်ရောက်လာမဲ့သူတွေအတွက်ဝင်ရောက်ခွင့်ကိုယာယီပိတ်ပင်လိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့အဲ့ဒီလိုသတ်မှတ်ချက်ကိုဘယ်အချိန်ကနေစတင်ပြီးဘယ်အချိန်အထိဆိုတာရှင်းရှင်းလင်းလင်းမသိရှိရပါဘူး။မြောက်ကိုရီးယားအနေနဲ့တရုတ်နိုင်ငံသားတွေအပေါ်ကန့်သတ်လိုက်တာဟာတခြားနိုင်ငံတွေတက်တောင်မှပုံမတင်မာနေပါတယ်။နိုင်ငံအများစုကတရုတ်နိုင်ငံကလာတဲ့သူတွေကိုကိုဗစ်ကင်းစင်ကြောင့်အထောက်အထားပြဖို့လောက်ပဲတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဇန်နဝါရီလ9ရက်နေ့ကစပြီးတရုတ်နိုင်ငံကလာတဲ့ခီးသည်တွေအနေနဲ့အသက်2နှစ်အောက်ကလေးတွေကလွယ်ပြီးဘယ်သူမှဆိုလေရင်ပေါ်မတက်ခင်ကိုဗစ်ကင်းစင်ကြောင့်အထောက်အထားပြရမယ်လို့ကြေညာထားပါတယ်။တစ်ချိန်တည်းမှာပဲအီတလီနိုင်ငံကလည်းသူ့နိုင်ငံကိုကြားခံထားခရီးသွားကြတဲ့သူအပါအဝင်တရုတ်နိုင်ငံသားအလုံးကိုကိုဗစ်ကာယောဂါရှိမှရှိစစ်ဆေးခံရမယ်လို့အမိန့်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။